ီရင်မျိုးသားစီယုံတက်မှ6ထိန်းချုပ်နယ်မြေမြောက်ရီမြို့တောင်ဘက်မှာရှိတဲ့စစ်ကောင်စီရဲ့စုကလိစခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့ကြောင်းဒီစခန်းကိုမတ်လကတည်းကပိတ်ဆို့ထားခဲ့ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကအခုလိုပြောပါတယ်
ကျွန်တော်တို့ဝလီနားမှာပေါ့နော်သုကလိစခန်းကော်ပိုရိတ်ရဲ့နယ်မှာရှိတဲ့တမ္မချောင်းနယ်မြေတဲ့သုကလိစခန်းတိမ့်တိုက်ပွဲကိုကျွန်တော်20ရက်နေ့အပြီးတိုက်တိမ့်ပိုက်နေကြတာဝင်သုကလိစခန်းကိုကျွန်တော်တို့မတ်လ30ရက်နေ့ကစတင်တိုက်ခိုက်ဝိုင်းဝန်းပိတ်ဆို့ထားတာပေါ့နော်ကျွန်တော်29ရက်နေ့မှာပါကျွန်တော်တို့ကအတော်တက်ပြီးတော့တိုက်ခိုက်ချိန်မုန်းတာ20ရက်နေ့မှာအပြီးတက်ကျွန်တော်တင်ပိုင်နိုင်ရအောင်ပါနော်ဟုတ်ကဲ့ဒီမှာကျွန်တော်လက်နဲ့ခရမ်းနေကြအများကြီးတင်ပြမိတယ်ဆက်ပြီးတော့အင်အား50ကရှိတဲ့သူကြီးတန်းကပြတ်သုံးနေတာသူတို့ဘက်ကပြတ်သုံးတာ6ယောက်ပြတ်သုံးတယ်လက်နဲ့တွေကတော့ကျွန်တော်အဖီပီးခဲ့ရပဲလက်နဲ့RPG ဆိုလို့ရှိရင်ခွန်ကြီးနဲ့လက်နဲ့ခရမ်းရှိချက်မှန်းမင်းမိုင်းဒါရီယာဆာအကုန်လုံးတင်ပြီးတယ်ပေါ့နော်ဟုတ်ကဲ့
စစ်ကောင်စီရဲ့ခမာရ960နဲ့ခလာရ32အရာရှိတပ်ဖွဲ့ဝင်တွေကိုပူးပေါင်းတပ်တွေဘက်ကပိတ်ဆို့ထားစဉ်လက်နက်ချအညံ့ခံဖို့အကြောင်းကြားခဲ့ကြောင်း KNU ဘက်ကဆိုပါတယ်။အခုစခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီဘက်ကဗိုလ်အဆင့်ရှိသူတဦးပါဝင်22ဦးကိုစစ်သုံးဖက်အဖြစ်ဖမ်းမိခဲ့တယ်လို့လည်း KNU ဘက်ကဆိုပါတယ်။ဒီစခန်းဟာစစ်ကောင်စီအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်ပြီးဒီစခန်းအပါဝင်ခြေကုပ်ယူထားတဲ့စခန်းသုံးခုထပ်ကျသွားမယ်ဆိုရင်ဒေါနာတောင်အရှိတ်ချမ်းကိုပူးပေါင်းတပ်တွေဘက်ကပို့ပြီးတော့ထိန်းချုပ်သွားနိုင်မယ်လို့လည်းဆက်ပြောပြပါတယ
်။အဲကျွန်တော်ဒီဒေါနာအရှိတ်ချမ်းတက်တော့ဒီလဲအရေးပါတဲ့စခန်းတစ်ခုဆိုအခုဆိုလို့ချင်းဒီဒေါနာအရှိတ်ချမ်းမှာဆိုလို့ချင်းဥက္ကဋ္ဌရဲ့ကျွန်တော်ဝန်လီရဲ့ဒီဘောဘောရယ်အဲ့ဒါမဲ့ပလေအဲ့ဒီစခန်းတော့၄ခုပဲကျန်တော့အဲ့ဒီစခန်း၄ခုပြီလို့ချင်းဒီဒေါနာရှိကျန်းစုံမှုကတော့ကျွန်တော်ပြောအထိတ်တုံးနေဆောက်ပါ။မြောက်ဒီဝလီခန်းလန်းတစ်ဆောက်ကိုလည်းကျွန်တော်ထင်းထုတ်နေအဲ့လိုမျိုးဖြစ
်တယ်။ KNU နဲ့ပူပေါင်းတက်တယ်ဟာမြောက်ဒီခရိုင်အတွင်းကစစ်ကောင်စီရဲ့စခန်းအတော်များများကိုလည်းတိမ့်ပိုက်ထားသလိုအခုကော့ကရိတ်မြို့နယ်အတွင်းကစခန်းတွေကိုလည်းဆက်လက်တိုက်ခိုက်နေပါတယ်။စုကလိစခန်းကတပ်သားတွေထွက်ပြေးသွားတဲ့အတွက်နယ်မြေရှင်းလင်းရေးတွေကိုလည်းဆက်လုပ်နေပါတယ်။အခုလိုမျိုးစုကလိစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။